ထိုင်းမြန်မာနယ်စပ်အနီးစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာအပြစ်ရကြဖို့နဲ့လက်ရှိပဋိပက္ခကိုတွေးဆုံဆွေးနွေးပြီးတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှားဖို့တရုတ်နိုင်ငံကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဝမ်မန်ကျူရီတော်ရုပ်ပန်းပေါ့။ဂျွန်ဖာဟူယီကဖန်ထင်ဟောစ်ဇန်ထုံးကိုတွေ့ဟာ
ရှိတဲ့တွင်တွေ့ပေါ်နေတဲ့အခြေအနေတွေကိုသတိထားပြီးတော့စောင့်ကြည့်တဲ့အကြောင်းသက်ဆိုင်သူအလုံးအနေနဲ့ပြစ်ခတ်တိုက်ခိုက်တာတွေကိုရပ်ကြဖို့နဲ့အခြေအနေတွေပိုဆိုးမလာအောင်မတူကွဲပြားမှုတွေကိုတွေးဆုံဆွေးနွေးတဲ့နည်းနဲ့ငြင်းငြင်းချမ်းချမ်းအပြေရှားဖို့တိုက်တွန်းလိုတယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရလင်ဂျန်နာဒီကနေ့
KNLA PDF ပူးပေါင်းတပ်ဖွဲ့တွေပြီးခဲ့တဲ့ရပ်ပိုင်းအတွင်းမှာမြောက်ဝီမြို့ကိုတင်ပိုက်ပြီးတဲ့နောက်မြို့ပေါ်မှာ KNU အလံကိုလွှင့်ထူပြီးတော့စစ်ကောင်စီအတွက်လာနေတဲ့စစ်ကူတွေကိုလည်းလမ်းခုလက်မှာကြားပြတ်တိုက်ခိုက်ချေမှုနိုင်ခဲ့တဲ့အကြောင်းတမူးတူးကိုကိုးကားပြီးတော့ရိုက်တာတရင်ကရေးပါတယ်။ထိုင်းမြန်မာနယ်စပ်ကုံတွေရေးမှာရေးပါတယ်မြောက်ဝီမြို့ကြဆုံသွားတာဟာဆုံးရှုံးမ ရေးစမ်းစစ်လေ့လာတဲ့ ISP မြန်မာရဲ့လေ့လာချက်မှာဖော်ပြပါရတယ်။2021ခုနှစ် February လမှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံတော် PDF တော်လှန်ရေးတပ်ဖွဲ့တွေကို CIA အရာကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာမှာစစ်စခန်းတွေနဲ့မြို့နယ်အများပြားလက်လွတ်ဆုံးရှုံးရပြီလေဖြစ်ပါတယ်။နေဆက်အနီးမှာတိုက်ပွဲတွေဖြစ်နေတာကြောင့်နှစ်ဖက်တွေ့ဆုံဆွေးနွေးအပြေရှားကြဖို့ထိုင်းဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကလည်းတိုက်တွန်းထားပါတယ်ရှင်။